လူအသေးပြောက်တွေရှိတဲ့အထိဖြစ်ခဲ့တဲ့ငလျင်တန်းကြောင့်ဒုက္ခရောက်ကြသူတွေကိုနိုင်ငံရေးပါတီတွေနဲ့လူမှုရေးအသင်းအဖွဲ့တွေကအကူအညီတွေစပြီးတော့ပေးနေကြပြီဖြစ်ပါတယ်။အနယ်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကငလျင်တန်းခံခဲ့ရတဲ့ဒေသတွေအတွက်ဒီကနေ့
ချက်သိန်းတရာလှူဒါန်းခဲ့ပြီးတော့ဥကျော်သူဦးဆောင်တဲ့နာယေကူညီမှုအသင်းကလည်းဆေးဝါးအကူအညီတွေပေးပို့ဖို့စီစဉ်နေပြီဖြစ်ပါတယ်။အပြည့်စုံကိုတော့ကိုစုံဝင်းလိုင်ကဆက်ပြီးပြောပြပေးပါရှင်။ဟုတ်ကဲ့ပါ။ဒေါက်ဆန်းစုကြည်ကဒီကနေ့သူ့ရဲ့အိန္ဒိယခီးစဉ်မထွက်ခွာခင်ညွန်ကြားခဲ့တာကြောင့်စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသတွေမှာငရင်တန်းခံရပြီးတော့ဒုက္ခရောက်နေသူတွေအတွ နယ်မြေကိုစားပြုလွှတ်တော်မှလည်းဖြစ်အနယ်ဒီပြောခွင့်ရပုဂ္ဂိုလ်တူလည်းဖြစ်တဲ့ဦးဝန်းကျိုင်ကပြောပါတယ
်ဒီနေ့မနေ့ပိုင်းကကျွန်တော်တို့မြို့သားတွေယူခွဲချိုးဥက္ကဋ္ဌတော်ဆန်းစုကြည်ကသခိုင်းတိုင်းနဲ့မန္တလေးတိုင်းအတွင်းငလျင်ဘေးတဲ့မြို့နယ်များကဒီဆုံးသူတွေနောက်ထိရတာရောက်သူတွေနောက်ဥယင်ပစ္စည်းတွေတော့ဒီတို့ကရောက်သူတွေအတွက်တိုင်းတိုင်းကိုမန္တလေးတိုင်းအတွက်350စကိုင်းတိုင်းတို့350မတ်တဲ့ရင်းနှီးငွေဖြစ်နေကျွန်တော်တို့ပြေပို့လူထားมาတယ်ကျွန်တော်တို့တိုင်းကော်မရှင်တွေစီကိုပို့တာပါမိုင်းတိုင်းဆိုရင်ကျွန်တော်ကမိုင်းတိုင်းကျွန်တော်တို့ဘောကော်မရှင်တွင်ဦးမျိုးတိုင်းစီကိုနောက်ကျွန်တော်တို့ဘောဟာတွင်ဦးဝန်သားမြင့်ကစကိုင်းတိုင်းသူ့စကိုင်းတိုင်းကစကိုင်းတိုင်းကော်မရှင်ကဘောခင်တန်းစီကိုတော့အများဆုံး350စီပို့လိုက်တာဖြစ်ပါတယ်ငွေသားကြီးပဲပို့လိုက်တာပါဘာကနေပို့လိုက်တာပါဒီမတော်ခင်မှာစီစဉ်ပြီးသွားတော့ပါမနေ့ကလေးကကျွန်တော်တို့မနေ့ကညညွှန်ကြားလိုက်ပြီးတော့ဒီနေ့မနေ့ကျွန်တော်တို့ကချက်ချင်းကောင်းတယ်ပေါ်လိုက်တာဖြစ်ပါလေ
အဲ့ဒီအကူအညီတွေကိုလိုအပ်တဲ့နေရာတွေအများဆုံးရောက်နိုင်အောင်နေရင်းချင်းပဲစီစဉ်နေကြပြီလို့ဦးဝန်ကျိုင်ကဆက်ပြောပါတယ
်ဖိုင်ငွေဟိုမတည်ပြီးတော့သူတို့ကချက်ချင်းတိုင်းတက်တဲ့ဒေသမှာရှိတဲ့အစင်နာရှင်များရဲ့ပံ့ပိုးကူညီမှုတွေနဲ့ဆက်ပေါင်းပြီးတော့ပေါ့လေကျွန်တော်တို့ဒီနေ့ပဲသူတို့မြို့နယ်တွေကိုဆက်သွယ်ပြီးတော့အများဆုံးပံ့ပိုးကူညီနိုင်အောင်စီစဉ်နေပြီးဖြစ်ပါတယ်ခင်ဗျာကျွန်တော်တိုင်းကကော်မရှင်အဖွဲ့ဝင်တွေကတော့ဒီကနေ့ပဲသူတို့တပိတ်ချင်းတို့အရင်ဟောတော့ဘာလို့ချက်ချင်းပဲသူတို့တက်စင်ကကော်မရှင်နဲ့ဆက်သွယ်နေတယ်လိုရရင်သူတို့ကွင်းစင်ပြီးဆောင်ရွက်ကြလိမ့်မယ်အဲ့ဒါလုပ်နေပါတယ်ခင်ဗျာ
အလားတူပဲငင်းတန်းခံခဲ့ရတဲ့ဒေသတွေကလူမှုရေးအသင်းတွေကဒဏ်ရာရနေကြတဲ့သူတွေကိုစစ်ကူတတဲ့နေရာမှာစေဝါအကူအညီတွေလိုအပ်တဲ့အကြောင်းအကူအညီတောင်းလာတဲ့အတွက်မကြခင်သူတို့လိုအပ်နေတဲ့စေဝါတွေပို့ပေးနိုင်ဖို့အမြန်ဆုံးစီစဉ်နေတယ်လို့လည်းနိုင်ရေးကူညီမှုအသင်းအကြီးအကဲဦးကျော်သူကပြောပါတယ်
ဒီနေ့တော့ကျွန်တော်တို့လာပြီးဟာကန်းလာနဲ့ကန်းလာဆိုတာဒါဖြူကိုနားမှာပေါ့လေသေးဝါလိုအပ်တယ်ပေါ့လေဒီသေးုံမှာသေးဝါလိုအပ်တယ်အဲ့ဒါသေးဖြူကိုတော့ကျွန်တော်လုပ်သွားတယ်အဲ့ဒီအတွက်ကတော့ကျွန်တော်ပို့ဖို့ရှိတယ်အရင်ကနေပို့ပါမယ်ဟာ
ဆိုတော့ဘလောက်တိုင်းတာအထိသူတို့လိုအပ်တယ်လဲဘာညာဆိုတော့ခင်ဗျာဒါမှမဟုတ်ဥကျော်သူတို့ဘလောက်ထိကူညီပေးမလဲဆိုတော့စီစဉ်ကျွန်
တော်တို့အဲ့ဒီကသေးုံမှာဆရာဝန်တွေနဲ့ဟိုဆက်သွယ်မရဘူးဆရာဝန်ကြီးတွေကိုကျွန်တော်ဆက်သွယ်လုပ်ခိုင်းတာသူလိုအပ်တဲ့ဆေးပေါ့လေဘဝမှာအခက်အခဲဖြစ်နေတဲ့ဆေးဝါးအဲ့ဒါကိုကျွန်တော်ဒီကနေပံ့ပိုးဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့ဆေးဝါးပဲလားခင်ဗျာတခြားရောပစ္စည်းတွေရောပါသေးလားခင်ဗျာ
လောလောဆယ်ရတော့ဒီလိုပါပေါ့ဒီဆေးဝါးရောက်နေတဲ့လူနာတွေတော်ကဆေးဝါးအဓိကလို့အဲ့ဒါကြောင့်ဆေးဝါးကျွန်တော်အဓိကလုပ်တယ
်သူတို့ဘက်ကဟိုလူနာဘယ်လောက်ရှိတယ်ပါညာဆိုတာမျိုးပြောတာမျိုးရှိသလားခင်ဗျာ
အဲ့ဒါအတိအကျမသိသေးဘူးကျွန်တော်အခုနေကန်တယောက်ကနေပြောကျွန်တော်တို့ဒီလူငွေအဖွဲ့တစ်ဖွဲ့ကနေကျွန်တော်ကြီးဆက်တာပါဆက်တော့အဲ့မှာကျွန်တော်ဆရာဝန်နဲ့တွေ့ဖို့တော့ချိန်ထားတယ်ဆရာဝန်ကကျွန်တော်တို့ရှိတော့အဆက်အသွယ်မလုပ်သေးဘူးမနေ့ကတော့မှဆက်မတယ်ဒီညနေမှကျွန်တော်တို့လည်းအဲ့ဒါကိုကျွန်တော်ရှိအကြောင်းကြားတာ
ဒီငရင်တန်းကြောင့်တည်ဆုံးသူအနည်းဆုံး12ဦးလောက်ရှိပြီးဒဏ်ရာသူတွေလည်းအများအပြားရှိတယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့နောက်ဆက်တွဲငရင်ငယ်လေးတွေလည်းဆက်လုံနေသေးတဲ့အတွက်ပျက်စီးဆုံးရှုံးမှုနဲ့အသေးပြောက်စီးရင်အတိအကျတော့သိနိုင်ဖို့ခက်နေပါသေးတယ်ငရင်တန်းကြောင့်အဖို့မဖြတ်နိုင်တဲ့တမိုင်းဝင်ရှေးဟောင်းစည်တီပထိုးတွေအများအပြားပျက်စီးဆုံးရှုံးခဲ့ရသလိုနေအိမ်တွေလည်းအတော်များများပျက်စီးခဲ့ရတာဖြစ်ပါတယ်မနေ့ကငရင်လုတ်ပြီးချင်းဆိုသလိုပဲဒုသမရဆိုင်းမောက်ခန်းကိုရင်အဲ့ဒီဒေသကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပြီးတခြားစေတနာရှင်တွေကလည်းငရင်တန်းခံခဲ့ရသူတွေအတွက်ငွေကြေးနဲ့တခြားရုပ်ဝတ္ထုပစ္စည်းတွေလှူဒါန်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ